အမေရိကန်အနေနဲ့ဆီးရီးယားနိုင်ငံကိုနောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ရုရှားဆီးရီးယားနဲ့အီရန်နိုင်ငံတွေကတတိပေးလိုက်ပါတယ်။ဒါပြင်ဆီးရီးယားနိုင်ငံကဓာတ်လက်နဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိုလည်းအဲဒီသုံးနိုင်ငံကတောင်းဆိုလိုက်ပါတယ်။ရုရှားဆီးရီးယားနဲ့အီရန်နိုင်ငံတို့ဝန်ကြီးတွေဟာမော်စကိုမြို့မှာတောက်ကြနေကတွေ့ဆုံခဲ့ကြပြီးတော့ဆီးရီးယားနိုင်ငံမှာအမေရိကန်ဘက်ကနောက်ထပ်ထပ်ပြီးကိုယ်သဘောနဲ့ကိုယ်တစ်ဖက်သက်လှုပ်ဆောင်မယ်ဆိုရင်စိုးရိမ်စရာကောင်းတဲ့အကျိုးဆက်တွေရင်ဆိုင်ရမှာဖြစ်သလိုကမ္ဘာကြီးကိုလည်းအချင်းချင်းအနေနဲ့ပြုနေတယ်လို့ပြောလိုက်ပါတယ်။ဆီးရီးယားဆိုရကဒါရုလက်နက်နဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကဆီးရီးယားနိုင်ငံရဲ့အယ်ရှာရက်လေတပ်အခြေစိုက်စခန်းတွေကိုပြီးခဲ့တဲ့တောက်ချာနေ့ကတမဟောက်ဒုံးကျည်59စင်းနဲ့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံခန်ရှိတ်ခွန်းမြို့မှာလူ80ကျော်သေဆုံးခဲ့တဲ့ဒါရုလက်နက်နဲ့တိုက်ခိုက်မှုနာကအခြေအနေတွေဟာတိတ်ပြီးတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကတော့ပြောပါတယ်။ဒါပြင်ဒါရုလက်နက်တွေကိုစောင့်ကြည့်နေတဲ့ဒါရုလက်နဲ့အသုံးပြုမှုတားဆီးရဲ့အဖွဲ့ကိုလည်းဒီနေရာကိုကျွမ်းကျင်သူတွေဆေးလုပ်ပြီးမစုံစမ်းခဲ့တဲ့အပေါ်မှာသူကဝေဖန်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုဆီးရီးယားသမ္မတဘရှောအဆတ်အစိုးရကနောက်ကနေကြိုးကန်ဆောင်ရွက်နေတယ်ဆိုပြီးအနောက်နိုင်ငံတွေရဲ့ဆွတ်ဆွဲချက်ကိုလည်းရုရှားကလက်မခံဘဲပယ်ချလိုက်ပါတယ်ခင်ဗျာ။